ပြည်သားကဖပုန်ခိုင် KNU တမဟာ9နေမီမှာတိုက်ပွဲ383ကြိမ်ဖြစ်ပွားလို့စစ်ကောင်စီနဲ့ကရင်နယ်ရဲစောင့်တပ်ဖွဲ့က183ဦးတိဆုံးပြီး89ဦးဒဏ်ရာရရှိပေမဲ့ KNU ဘက်ကတော့3ဦးချဆုံးပြီး16ဦးဒဏ်ရာရရှိကြောင်းမေလ9ရက်နေ့ထုတ် KIC ကရင်သတင်းမှာဖော်ပြပါတယ်မနက်မှာတိုက်ပွဲ359ကြိမ်ဖြစ်ပွားပြီးစစ်ကောင်စီနဲ့နေကြဆောင်တပ်ဖွဲ့က138ဦးသေဆုံးတယ်လို့ဆိုပါတယ်။ဇန်နဝါရီလကလည်းတိုက်ပွဲ322ကြိမ်ဖြစ်ပွားလို့စစ်ကောင်စီနဲ့နေကြဆောင်တပ်က194ဦးသေဆုံးပြီး201ဦးဒဏ်ရာရတယ်လို့ကရင်သတင်းမှာဖော်ပြပါတယ်။ဒီနေကြဆောင်တပ်တွေစစ်ကောင်စီတပ်ကိုကူညီနေတာကြားပါပြီ။အင်အား326ရောက်ရှိတဲ့နေကြဆောင်တပ်တရင်တရင်မှာစစ်ကောင်စီတပ်သား300ခန့်လုံးပါဝင်ပါတယ်။တပြည်လုံးမှာနေကြဆောင်တပ်23ခုရှိတယ်လို့ John Buchanan ရဲ့2016ထုတ်မရီရှားအင်မြန်မာဆိုတဲ့စာသားမှာဖော်ပြပါတယ်။ဒီထဲမှာတရင်23ခုကတရင်နေကြဆောင်တပ်ပါ။အရင် GKB အခြေစိုက်တဲ့မြန်ကြီးမူလှိုင်းဘွဲ၊ညဝဒီကော့ကရိတ်၊ကျိုင်းစဲကြီးနဲ့ဖားပွန်ခရိုင်တွေမှာကရင်နယ်ကြားဆောင်တပ်တွေရှိပါလေအ ਨੇ ဆုံးအင်အား4000ကျော်ရှိနိုင်ပါလေ
ပြည်သူ့စစ်မှာတော့ဖအံအခြေဆိုင်ပရိုအောင်ဆန်းအုပ်စုနဲ့တန်တောင်အခြေဆိုင်တပ်ဖွဲ့အမှတ်46ဆိုတဲ့ကရင်ပြည်သူ့စစ်နှစ်ခုသာရှိပါတယ်ဒါကြောင့်မို့စစ်ကောင်စီဟာကရင်နယ်ကြားဆောင်တပ်ကိုသာအထူးအားကိုးနေတာတွေ့ရပါတယ်စစ်ကောင်စီတပ်အကြဆုံးများတဲ့ဖားပုံခရိုင်မှာနယ်ကြားဆောင်တပ်အင်အား900နီးပါးရှိပြီးနောက်ထပ်300မကြသေးမီကရောက်လာတယ်လို့ KNU တပ်မဟာ9ယူဟာမူးပြောတာကိုဖေဖော်ဝါရီလ28ရက်နေ့ထုတ်ကရင်သတင်းမှာဖော်ပြပါတယ်စစ်ကူသွားတဲ့နေကြားဆောင်တပ်ဟာကြေးရွာတွေကိုစီးနင်းပြီးပေါ်တာဆွဲတာတွေလည်းလုပ်ပါတယ်ရှေ့တန်းကစစ်ကောင်စီရဲ့ထောက်ပို့လမ်းကြောင်းလုံခြုံဖို့နဲ့ကြာဆုံးသွားသူတွေကိုအစားထိုးဖို့အတွက်နေကြားဆောင်တပ်အကူအညီအရေးတကြီးလိုအပ်နေပုံရပါတယ်ပြင်တက်မဟာ9နေမီကိုချုပ်ကန်ဖို့ရည်ရွယ်ပြီးအင်အား4000လောက်စစ်ကောင်စီကစုစည်းထားတယ်လို့ဆိုပါတယ
်စစ်ကောင်စီအတွက်ကရင်နယ်ကြားဆောင်တပ်တွေအသေးခံနေရတာကိုမကျေနပ်သူလည်းရှိပါလေကရင်တက်မဟာ1နဲ့9နေမီတထုံနဲ့ဖပုံမှာတိုက်ပွဲပြင်းထန်ပြီးနယ်ကြားဆောင်တပ်တွေအကြအဆုံးများနေတာကိုလက်မခံနိုင်ဘူးလို့နယ်ကြားဆောင်တပ်တက်တုံညာနှင့်နှစ်ကတည်ရမှုဘိုးချုပ်စောမုတ်တုံကပြောတယ်လို့ဆိုပါတယ်ဘိုးချုပ်စောမုတ်တုံဟာသူချုပ်ခိုင်တဲ့လောင်းကစားဝိုင်းနေတဲ့အခြားစီးပွားရေးလုပ်ငန်းတွေမလဲပတ်နိုင်မှာဆိုရင်လည်းအတွက်စစ်ပွဲကိုရက်စဲစီနာလို့ဝေဖန်သူတွေလည်းရှိပါတယ်နေကြောင်ဆောင်တွေကိုစစ်ကူပို့ရမှာအစင်မပြေတာတွေလည်းရှိကြောင်းသိရပါတယ်ကရင်အချင်းချင်းစစ်ခင်းနေရတာကိုဘဝေမကြသူတွေလည်းရှိနေပါတယ
်ကရင်အချင်းချင်းမတိုက်ချင်တဲ့နေကြောင်ဆောင်တက်တွေရှိနေလို့စိတ်တက်မကြရအောင်ကြီးကြပ်ပေးရတာမျိုးတောင်ရှိတယ်လို့သိရပါတယ်။မြဝတီမှာနေကြားဆောင်တက်အများဆုံးရှိပြီးလိုင်းဘွဲကဒုတိယအများဆုံးဖြစ်ပါတယ်။ဖပုံခရိုင်ကအနည်းဆုံးဖြစ်ပါတယ်။ KNU မှာတက်မဟာ9ခုရှိပါတယ်။တက်မဟာ1ကတထုံခရိုင်၊တက်မဟာ2ကတောင်ကူခရိုင်၊တက်မဟာ3ညောင်လေးပင်၊တက်မဟာ4ဒဝဲခရိုင်၊တက်မဟာ5ကဖပုံခေါ်မူထရောခရိုင်တမ6ကကော့ကရိတ်ခေါ်ဒူပလာယာခရိုင်နဲ့ခုနှစ်ကဖအံခရိုင်တို့ဖြစ်ကြပါတယ်အထူးတိုက်ရင်နှင်းရင်းလည်းရှိပါတယ်တိုက်ပွဲဝင်မှုအစဉ်အင်းဖြစ်နေတဲ့ KNU စစ်တီဦးရီဟာအနည်းဆုံး9000ကျော်ရှိနိုင်တယ်လို့ခန့်မှန်းကြပါတယ်ဒါပေမဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေ KNU နဲ့ပူးပေါင်းလာတာမို့အင်အားတိုးပွားလာပွဲရာရှိပါတယ
်ဒေသကကူညီပစ်ခတ်ပေးတဲ့အကြာကရင်ပြည်နယ်ကတိုက်ပွဲတွေမှာစစ်ဆောင်စီလက်ကအကြအဆုံးများနေတာဟာနေပြည်တော်မကြွားကျင်တာကြောင့်လို့ယူဆတဲ့အတွက်ဒေသခံကရင်နယ်ရဲစောင့်တွေကိုအဆုံးများလာတာဖြစ်ပုံရပါတယ်။ဘာပွန်တထုံကော့ကရိတ်နဲ့တနင်္လာရီဒေသတွေမှာနေရဲစောင့်တအများဆုံးပို့ရကြောင်းသိရပါတယ်။လူရေ7000လောက်ကို KNU ကဩတာကြောင်းပြီး3000လောက်ကိုထိန်းချုပ်နိုင်တယ်လို့ကရင်ဒေသမှာ2009ခုနှစ်ကလေးကကွင်းစင်းလေးလာခဲ့တဲ့သူတေတီကင်ယိုလစ်ကဆိုပါတယ်။ကရင်နယ်ကြောင်တပ်ဟာ DKB ဘဝကလေးကတပ်မတော်ရဲ့လက်ဝေကအနေနဲ့စီးပွားရေးအကျိုးအမြတ်ခံစားရပါတယ်။တပ်မတော်ကခွဲဝေပေးတဲ့နေရာကိုလည်းပိုင်ဆိုင်ခွင့်ရပါတယ်။ကရင်နယ်ကြောင်တပ်ဟာကိုယ်ပိုင်ပြဌာန်းခွင့်ကိုမစင်းစားတော့ဘဲ ကိုပိုင်စီးပွားရေးကိုတော့အာရုံစိုက်နေပုံရပါတယ်။လက်ရှိအခြေအနေဟာကင်းလက်နက်ကန်တွေပူးပေါင်းမှုအခွင့်အခါပြင်းပြင်းဖြစ်တယ်လို့ KNU ဗိုလ်ချုပ်ကြီးဗိုလ်ချုပ်ဟဲကခန့်မှန်းထားတာရှိပေမဲ့ကရင်ပြည်ရဲဆောင်ချက်ကတော့စစ်ကောင်စီနဲ့ဝေစားမြစားလို့ကစိတ်ဝင်စားနေပုံရပါတယ်ခင်ဗျာ။